အိန္ဒိယနိုင်ငံကအင်ရှင်ဖြစ်လက်ခံပြီးလုပ်မဲ့ရက်စီလေ့ကျင့်မှုတစ်ခုမှာမြန်မာနိုင်ငံလည်းပါဝင်မဲ့ကြောင်းအိန္ဒိယရေထပ်ပြောခွင့်ရကပ္တိန်ဒီကေရှာမာကပြောတာကို The Times of India online သတင်းတပုတ်မှာဖော်ပြထားပါတယ်။နိုင်ငံ16နိုင်ငံထဲမှနေပါဝင်ပြီးမတ်လ6ရက်နေ့ကနေ၈ရက်ကြာကျင်းပမဲ့ဒီရက်စီလေ့ကျင့်မှုကိုမီလန်လို့အမည်ပေးထားပါတယ်။ဒေသတွင်းပူးပေါင်းဆောင်ရွက်မှုကိုတိုးချဖို့နဲ့အရေးကြီးတဲ့ပင်လယ်ရေလမ်းကြောင်းတွေမှာဥပဒေမဲ့လိုရက်တွေကိုတိုက်ဖြတ်ဖို့ရည်ရွယ်ချက်နဲ့ဒီစီရေးလေ့ကျင့်မှုကိုလုပ်မှာဖြစ်တယ်လို့သတင်းမှာဖော်ပြထားပါတယ်။နှစ်နှစ်ကိုတစ်ကြိမ်လုပ်တဲ့ဒီဂျီတက်စီလီဂျင်မှုကိုအန်ဒမန်နဲ့နီကိုဘာကျွန်းတွေမှာလုပ်မှာပါ။အင်ဒိုပစိဖိတ်ဒေသမှာတရုတ်ရဲ့စစ်ဖက်တည်ဆောက်မှုကြီးထွားလာနေချိန်မှာပဲအခုစီရေးလီဂျင်မှုကိုလုပ်ကြမှာဖြစ်ပြီးစီရေးလီဂျင်တဲ့ကာလအတွင်းပါဝင်တဲ့နိုင်ငံတွေကရေတက်စီဝစီကျုပ်တွေအကြဆွေးနွေးတဲ့အခါတရုတ်ရဲ့စစ်အင်အားတိုးချဲ့မှုကိစ္စပါလာဖို့ရှိတယ်လို့အိန္ဒိယတာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံအပြင်တခြားပါဝင်တဲ့နိုင်ငံတွေကတော့ဩစတြေးလျ၊မလေးရှား၊မော်လ်ဒိုက်စ်၊မော်ရီရှပ်စ်၊နယူးဇီလန်၊အိုမန်၊ဗီယက်နမ်၊ထိုင်း၊တန်ဇန်နီးယားစီရီလင်ကာ၊စင်ကာပူ၊ဘင်္ဂလားဒေ့ရှ်၊အင်ဒိုနီးရှား၊ကင်ညာနဲ့ကမ္ဘောဒီးယားနိုင်ငံတွေဖြစ်ပါတယ်။